တရုတ်နဲ့ဂျပန်နိုင်ငံတွေကပိုင်ဆိုင်ရောက်အသီးသီးချင်ညာထားကြတဲ့ကျွန်းပေါ်ကိုရောက်လာကြတဲ့တရုတ်နိုင်ငံကိုထောက်ခံသူ14ယောက်ကိုဂျပန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့အပေါ်တရုတ်စိုးရကတီဝန်ကန့်ကွက်လိုက်ပါတယ်။ကမ်းခြေဆောင်တပ်ဖွဲ့ကလွန်ကျွေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲတက်ကြွလှရှားသူတွေဟောင်ကောင်ကနေရေချောင်းကရောက်လာတာလို့ဂျပန်ရဲတပ်ဖွဲ့ကပြောဆိုထားတာပါ။ဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကလှရှားသူတွေလိုက်ပါလာတဲ့တရုတ်ငါးဖမ်းသင်္ဘောကိုမိသက်ပတ်တွေနဲ့ပပြန်ပြီးတားဆီးဖို့ကြိုးစားခဲ့သေးတယ်လို့လည်းပြောပါတယ်။ဖမ်းဆီးခံရသူတွေကိုတော့လူဝင်မှုဥပဒေကိုချိုးဖောက်ခဲ့တယ်လို့ဂျပန်ရဲတပ်ဖွဲ့ကဆွဆွဲပြီးအမှုရင်ဆိုင်မှုအိုကီနာဝါကျွန်းကိုပို့လိုက်ပြီလို့လည်းပြောပါတယ်။တရုတ်လှရှားသူတွေကတော့နယ်မြေပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကျွန်းပေါ်ကိုဂျပန်လွှတ်တော်အမတ်တွေတွားရောက်ဖို့စီစဉ်နေတာကိုတံပြန်မှုရည်ရွယ်ပြီးအခုလိုတွားရောက်တာလို့ဆိုပါတယ်။ဂျပန်နိုင်ငံကဆန်ကကူးလို့ခေါ်ပြီးတရုတ်နိုင်ငံကဒိုင်ဟိုယိုလို့ခေါ်တဲ့လူသူမနေတဲ့ကျွန်းစုတွေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စဟာနှစ်နိုင်ငံကြားမကြာခဏဆိုသလိုပြဿနာတွေဖြစ်နေကြုံနေရတာပါ။ဒီကျွန်းစုတွေမှာသဘောတန်ငွေတိုက်တွေနဲ့အနီးအနားမှာလည်းငါးဖန်ကွက်တွေအကြီးအကျယ်ရှိနေပါတယ်။ဒီနောက်ထပ်တရားဖြစ်ရတဲ့ခုမှာတော့အလားတူအငင်းပွားစရာဖြစ်နေရတဲ့ဂျပန်နိုင်ငံကတကယ်ရှိမှလို့ခေါ်ပြီးတောင်ကိုရီးယားကဒိုကိုဒိုလို့ခေါ်တဲ့ကျွန်းပေါ်ကိုလည်းတောင်ကိုရီးယားနိုင်ငံသားတွေတွားရောက်ခဲ့ကြပါသေးတယ်။